တော်ရရှိမှာခဏမြမရုပ်ရှင်လောကရဲ့အာမလူအာမယဝေဘာမန်တွေပြန်လဲချေပတဲ့ခံစားချက်တွေကိုကြားနေရပါတယ်တချို့ကလည်းမြမပြည်ဟာရုပ်ရှင်လောကတခုတည်းလာမကဘူးအဖက်ဖက်ကကြာဆင်းနေတာဖြစ်တယ်လူအဖွဲ့အစည်းတခုလုံးကိုမြင့်တယ်မှာရလိမ့်မယ်လို့ထောက်ပြကြပါတယ်တေချာတာတခုကတော့ digital kit မှာလူအဖွဲ့အစည်းဟာပုံတံပြောင်းသွားပါတယ်လူတွေဟာနေရာအနှံ့ကိုခြေဆက်ပြန်လာကြပါတယ်ဒီတစ်ပတ်မှာတော့မိမိတိုင်းပြည်ကအရင်မြစ်တွေကိုသုံးပြီးနိုင်ငံတကာကိုဘလို့ဝင်ရောက်ရှင်ပြန်တင့်နေဆိုတဲ့အချက်ကိုဆွေးနွေးညှိနှိုင်းကြည့်ကြရအောင်ပါအရှေ့အာရှလူအဖွဲ့အစည်းကိုလေ့လာနေသူသူတည်သူတူကတော့အမေရိကန်ပြည်ထောင်စုမှာကျောင်းတက်နေတုန်းကသတိပြုမိတာတစ်ခုရှိတယ်အမှုပညာကျောင်းတွေမှာအများဆုံးတက်ကြတဲ့အာရှသားတွေကိုကြည့်လိုက်မယ်ဆိုရင်ဂျပန်နဲ့ကိုရီးယားတွေများတယ်ဗျတိုင်းပြည်ကချမ်းသာတော့သူတို့ရဲ့အမြင်တွေကလည်းကျေကြတယ်လीသူတို့ကအမှုပညာကိုဖန်တီးတဲ့အခါအချစ်ဇလန်းတွေကိုပဲလှလှပပတင်ပြနေကြတာမဟုတ်ပါဘူးနိုင်ငံရေးဒရမာလိုအဆင့်တန်းမြင့်တဲ့ရုပ်ရှင်တွေကိုခင့်နဲ့ထင်ဟအောင်ရိုက်ပြကြတယ်မြောက်ကိုရီးယားနျူကလ িয়ার ပြဿနာကြောင့်အခြေခံရိုက်ကြတဲ့အခါတရုတ်အမေရိကန်ရုရှားဂျပန်နိုင်ငံတွေဥဆောင်ပါဝင်ကြတဲ့6ပါတီဆွေးနွေးပွဲအကြောင်းကိုလည်းထည့်သွင်းရိုက်ပြကြတယ်တကယ်လို့တောင်ကိုရီးယားနဲ့မြောက်ကိုရီးယားနှစ်နိုင်ငံလုံးမှာစစ်သွေးကြသမရတွေတက်လာရင်ဘလို့လုတ်တင်တယ်လဲဆရာနာသိမ့်မှုတွေဖြစ်ခဲ့မယ်ဆိုရင်ဘလို့ကာကွယ်တားဆီးကြမလဲကိုရီးယားကျွန်းဆွယ်ရဲ့ငိမ့်ချမ်းရေကိုဘလို့တိဆောက်တင်တယ်လဲအမေရိကန်နဲ့တရုတ်ပြည်ကြီးရဲ့နိုင်ငံရေးကစားကွက်ထဲမှာကိုရီးယားနှစ်နိုင်ငံဟာဘလောက်ထိအသုံးချခံရတယ်လဲဆိုတဲ့အချက်တွေကိုရိုက်ပြပြီးကြိုတင်သတိပေးကြလိမ့်ရှိတယ်ဒါလည်းအဆန်းတော့မဟုတ်ပါဘူးကိုရီးယားတွေကစစ်ပွဲတွေကိုရင်ဆိုင်နေကြရတော့နိုင်ငံရေးနုံနုံကြကြရှိနေတယ်တက္ကသိုလ်တွေမှာလည်းဘာသာရေးဆိုင်ရာကျွမ်းကျင်သူတွေဒေသဆိုင်ရာကျွမ်းကျင်သူသူတွေကအများကြီးပဲလေဒါကြောင့်လဲနိုင်ငံရေးအမှုပညာတစ်ခုဖန်ပြီးတော့မှဆိုရင်လူတွေကအရန်သင့်ရှိနေကြတယ်တကဘာလုံးကိုထိုးဖောက်ဖို့စ조사နေကြတာဆိုတော့ဝင်ငွေပူရတယ်ဝင်ငွေပူရတော့ကဏ္ဍအသီးသီးမှာဖန်ပြီးကြတဲ့သူတွေအားလုံးကိုအခကျင်းငွေအလုံးနောက်ပေးလို့ရတာပေါ့တကယ်တော့အမှုပညာနဲ့နိုင်ငံရေးကဆက်ဆက်နေပါတယ်အမောင်ခင်မှာကြီးပင်းတဲ့သူတွေဖြစ်နေကြတာကြောင့်တခါတလေမှရိုးရာရင်ချင်းမှုနဲ့ဖန်ဒီတီထွေမှုအပေါ်လွဲမကောက်ချက်ချတာမျိုးတွေဖြစ်တတ်ပါလေ။ဥပမာနိုင်ငံတကာကိုဝင်ရောက်ထိုးပေါက်ရမယ်လို့ပြောဆိုတဲ့အခါတိုင်းအနောက်တိုင်းဆန်အောင်ဘီယာတောက်ပြတဲ့ပြက်ွက်တီကိုထဲရိုက်ပြကြမှာလားဆိုတာမျိုးတွေကိုမေ့လေရှိကြပါလေ။တကယ်တော့ကို့မှာရှိတဲ့အဖြစ်အပျက်တွေကိုနိုင်ငံတကာပြည်သူတွေလည်းထဲတတ်ဖို့ပဲလိုတာပါ။သူတို့လိုလှုပ်ဖို့ထက်သူတို့မှာမရှိတဲ့ခံစားချက်တွေကိုတင်ပြမှုမျိုးကိုဆိုလိုခြင်းပဲဖြစ်ပါလေ။မြန်မာပြည်အဖြစ်အပျက်တွေကကမ္ဘာမှာတစ်ခါမှမတွေ့ဘူးတဲ့ဇာလန်းတွေလည်းရှိတတ်ပါလေ။ဥပမာဖကမှာမြေသားပုံပြိုးလို့တေဆုံးရတဲ့အဖြစ်ပြက်တွေရွှေတော်ကြောက်တော်တွေမှာဘဲကလာမှမသိတဲ့လူငယ်တွေဘဝကိုအလောင်းစားလုပ်ကြသူတို့တွေလူမသိသူမသိတေဆုံးသွားတဲ့အခါတခြားသူတွေကမှတ်ပုံတွေလေးတွေကိုခိုးယူထုတ်ယောင်းကြတာမျိုးတွေဒီမိုကရေစီပြုပြင်ရေးပြောင်းလဲရေးအောက်မှာဒဇာခံဖြစ်သွားကြတဲ့နိုင်ငံရေးထိုးကြွေမှုတွေစတဲ့အရာတွေကိုတင်ပြနိုင်မယ်ဆိုရင်ကမ္ဘာပြည်သူတွေတန်အတော်ထောက်ခံမှုကိုရကြမှာမှန်ပါသူတို့မမြင်ဘူးတဲ့အကြောင်းအရာတွေဖြစ်နေလို့ပါတော်ရရှိမှာခဗျာတကယ်တော့မြန်မာပြည်မှာကဆယ်စုနှစ်ပေါင်းများစွာအမောင်ချခံထားရတဲ့အတွက်အမှုပညာကဏ္ဍတစ်ခုတည်းမှမဟုတ်ပါဘူးနိုင်ငံရေးကိုကြည့်လိုက်မယ်ဆိုရင်လဲဘာသာဆိုင်ရာဒေသဆိုင်ရာကျွမ်းကျင်သူတွေလိုအပ်နေစေပါစီးရေးတိုက်ပွဲကာလကိုကြည့်လိုက်မယ်ဆိုရင်မြန်မာစာရေးဆရာတချို့ဟာတာဝန်ချိန်ခဲ့ကြပါတယ်ဘဝချင်းမတူတဲ့တရုတ်ပြည်မော်စီတုံးအတွေ့အခေါ်များအပါဝင်တရုတ်ပြည်ကြီးအကြောင်းကိုတင်ပြခဲ့ကြပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့တရုတ်ပြည်ကြီးဘလို့ပြောင်းလဲသွားခဲ့တယ်အတွေ့အခေါ်ရနိုင်ငံငယ်လေးတွေပေါ့ဘလို့သက်စာဖောက်ခဲ့တယ်ဆိုတဲ့စာရန်တွေမရှိခဲ့သလိုအမေရိကန်နဲ့ထိုင်ဝမ်ဆက်ဆံရေးထိုင်ဝမ်နဲ့တရုတ်ကြားမှာစစ်ရှိန်မြင့်လာတဲ့ပြဿနာထောက်လိုင်းလောကတွေကကောလာဟလစစ်ပွဲများဆယ်ဆိုးရလက်ထက်ချုပ်ဆိုခဲ့သောစာရွက်စာတမ်းများဆိုတဲ့အရာတွေကိုတည်တည်ချာချာသုတေသနလှုပ်ပြီးပြည်သူကိုသတိပေးတင်ပြတာမျိုးလည်းမရှိသေးပါဘူးလွန်ခဲ့တဲ့ဆယ်စုနှစ်သုံးစုနီးပါးကအဖြစ်ပြက်တွေဟာမေ့လျော့ခြင်းခံနေရဆဲသုံးသက်သင်္ကန်းစာယူဖို့ပြက်ကွက်နေကြဆဲပဲဖြစ်ပါတယ်နိုင်ငံကတက်သူတွေမှာတော့အလဲပြောင်းနိုင်မှာနိုင်ငံရေးပြဿနာတွေကိုတခုချင်းစီလေလာတင်ပြနေကြဆဲဖြစ်ပါတယ်။ဒါကြောင့်လဲရုပ်ရှင်တခုကိုဖန်တီးတဲ့ခါမှာပဲဖြစ်ဖြစ်နိုင်ငံရေးအဖွဲ့တခုကိုဖွဲ့စည်းတဲ့ခါမှာပဲဖြစ်ဖြစ်ပြည်တွင်းအတွေ့အကြုံရှိသူနဲ့ပြည်ပအတွေ့အကြုံရှိသူတွေဟာပူးပေါင်းဆောင်ရွက်ကြမှာဖြစ်ပါတယ်။သူနေရာနဲ့သူဥဆောင်ညွှန်ကြားပေးမဲ့ဒါရိုက်တာအသီးသီးရှိနေရပါမယ်။တယောက်အားပါချက်ကိုတယောက်ကအသိမှတ်ပြုကြမှာပဲ။ဒါမှလည်းနိုင်ငံရေးအမှုပညာကဏ္ဍအသီးသီးဟာပုံမှန် professional ဆန်းဆန်းလုပ်တက်လာမှာအမှန်ပါတကယ်တော့နိုင်ငံတကာကိုဝင်ရောက်တိုးဖို့ဆိုတာသူများနှလုံးသားနဲ့စင်ပေါ်တက်တာမှမဟုတ်ပါဘူး ကိုယ့်ရဲ့ယုံကြည်မှုကိုလှလှပပတင်ပြရဲဖို့ပဲလိုပါတယ်။သောတာရှင်မြမပြည်သူတွေလည်းကိုယ်မှာရှိတဲ့အတွေးခေါ်တွေဖန်နည်းမှုတွေကိုနည်းပညာအကူအညီနဲ့ကဘာကြီးကိုထိုးဖောက်နိုင်ကြပါစေ။အသက်အဟောင်းအတွင်းအပြင်ရည်ချင်းရှိသူများပူးပေါင်းအလုပ်လုပ်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါရစေ။